မြန်မာနိုင်ငံကကွန်ပျူတာစီတင်ပို့မှုတွေကိုဘင်္ဂလားဒေ့ရှ်အစိုးရကကန့်သတ်ထားတာကြောင့်အခက်ကြုံနေရတဲ့ရခိုင်နယ်စပ်ကုန်သွယ်ရေးဒီလဆန်းမိုက်မှာအနှဲငယ်ပြန်တက်လာခဲ့ပေမဲ့ကုန်သွယ်မှုပမာဏနည်းနေသေးပဲလို့ကုန်သွယ်အသင်းတာဝန်ရှိသူတွေကပြောပါတယ်။ပုံမှန်ကုန်သွယ်မှုတွေပြန်လုပ်နိုင်အောင်နှစ်ဖက်သက်ဆိုင်ရာတာဝန်ရှိသူတွေအများဆုံးညှိနှိုင်းဖြည့်ဆင်းတင်တယ်လို့လည်းကုန်သွယ်တွေကပြောပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုအခြေခံပြီးတော့ကိုစံကျော်ကပြောပြပေးမှာပါခင်ဗျာ။
ပြီးခဲ့တဲ့မလအကုန်ပိုင်းတော့ကဆလို့ရခိုင်ပြည်နယ်မောင်နှောနဲ့စစ်တွေမြို့တွေမှာရှိတဲ့နယ်စပ်ကုန်သွယ်ရေးဂိတ်တွေကတဆင့်တင်ပို့နေတဲ့ကုန်ပစ္စည်းတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကကန့်သတ်ထားတာဖြစ်ပါတယ်။ဒီလိုကန့်သတ်ချက်တွေကြောင့်နယ်စပ်ကုန်သွယ်ရေးရပ်လူနေပါအခြေအနေထိဖြစ်ခဲ့ပြီးလက်တလုံးမှာတော့စိုက်ပျိုးရေးထွက်ကုန်တချို့ကိုပြန်လည်လက်ခံလာတယ်လို့ရခိုင်ပြည်နယ်ကုန်သွယ်နဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးတင်အောင်ဦးက VOA ကိုပြောပါတယ်။
လည်းရှိရတော့ကျွန်တော်တို့တစ်ဖက်ဘင်္ဂလားဒေ့ရှ်ကတော့ဟိုအရင်တက်စားလို့ရှိရင်တော့ဟိုပြန်ပြီးတော့ဟိုအဝေးတွေတော့ပြန်ပြီးတော့အမှားစားတွေလည်းရလာတယ်အဝေးတွေလည်းရှိလာတယ်ပေါ့လေဒါမှမဟုတ်အရင်လိုပမာဏတိတော့မရောက်သေးဘူးဆိုပေမဲ့ဒါဖြည်းဖြည်းချင်းတော့တိုးတက်လာနေတဲ့အနေအထားပါဘာလို့လဲဆိုတော့၃လပိုင်း၄လပိုင်းလောက်သာဆိုရင်တော်တော်လေးကျက်တော့တဲ့အနေအထားမှာအခုကတော့ဖြည်းဖြည်းနဲ့အိတ်တက်စားလို့ရှိရင်တော့ဖြည်းဖြည်းနဲ့အဝေးတွေရလာတယ်နည်းနည်းအရင်တက်စားလို့ရှိရင်တော့ပို့ပြီးတော့ဟိုရောင်းလာတဲ့အနေအထားတွေတော့ပို့လာတဲ့အနေအထားတွေတော့ရှိပါတယ်ဗျ
ဒီလိုကုန်သွယ်မှုပမာဏတက်လာတဲ့ဆိုပေမဲ့လည်းမြန်မာနိုင်ငံကနေအများဆုံးတင်ပို့ကုန်ဖြစ်တဲ့ရေချိုငါးတင်ပို့မှုပမာဏကတော့အရန်ကိုနည်းနေသေးတယ်လို့ဦးတင်အောင်ဦးကပြောပါတယ်
။အဲရေချိုငါးကတော့မထွက်သေးဘူး။အများကြီးအရင်လိုပုံမှန်နေထားတော့မဝေသေးပါဘူး။တို့တို့ဘက်ကလည်းလိုရဲတဲ့လောက်ရေတော့ပမာဏတော်တော်လေးကိုနေပါသေးတယ်ရေချိုငါးပမာဏကတော့လေ။အခုကတော့အဓိကတော့ဒီစိုက်ပျိုးရေးထွက်ကုန်ပေါ့။အဓိကတော့ဂျင်းအဆိုးတို့အဲ့လိုဟိုအချောက်စိုက်ပျိုးရေးထွက်ကုန်ပစ္စည်းတွေများပါတယ်။အခုလက်ရှိကတော့လေ။
အလောက်ကိုင်ခွင်လန်းရှားပါတဲ့ရခိုင်ပြည်နယ်မှာအခုလိုနေဆက်ကုံတွယ်ရေးကြဆင်းနေတာကြောင့်နေဆက်ကုံတွယ်ရေးစခန်းမှာလုတ်ကိုင်နေကြတဲ့အလုတ်သမားတွေလည်းစာဝတ်နေရေးအခက်ကြုံနေရပါတယ်။ဒါအပြင်ကုန်ပစ္စည်းတွေပို့မြတာကြောင့်ကုန်တယ်တွေအတွက်လည်းဆုံးရှုံးနှင်နာမှုတွေများတယ်လို့ကုန်တယ်တဦးကပြောပါတယ
်။အခုကကျွန်တော်နေဆက်ချင်းမှာမြင်နေရတယ်လေ။သဘောကုန်ပစ္စည်းတွေပါတော့ပို့လို့မရရင်ဟိုကပြန်ပြီးတော့သိရတော့တာတွေသူသိနေရတယ်လေ။အဲ့ဒီလိုဆိုတော့ကုန်ပစ္စည်းနှင်နာတာပေါ့လေနော်ဆုံးရှုံးမှုများတာပေါ့လေ။အဲအဲ့ဒါဖြစ်နေတယ်နော်။
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကကုန်ပစ္စည်းဝယ်ယူမှုတွေကိုဘာကြောင့်ကန့်သက်ထားရဲဆိုတာကိုတိတိကျကျမသိပေမဲ့နယ်စပ်ကုန်သွယ်မှုတွေအရင်လိုပြန်လည်ကောင်းမွန်လာအောင်နှစ်နိုင်ငံတာဝန်ရှိသူတွေအနေနဲ့အမြန်ဆုံးညှိနှိုင်းဆောင်ရွက်တင်တယ်လို့ရခိုင်ပြည်နယ်ကုန်သွယ်နဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးတင်အောင်ဦးကပြောပါတယ
်ခိုင်ကုန်တဲ့အတင်းနေနဲ့ကတော့ဒါတောက်လျှောက်ဒီပုံစံမှုပြန်တက်အောင်တော့စ조사နေတဲ့ဖိုင်တွေရှိပါတယ်။ဒါတော့အခုတဖြည်းဖြည်းနဲ့တော့ဟိုဘာဖြည်းဖြည်းပေါ့လေဟိုအရင်ကဆက်လုပ်ချင်းတော့တဖြည်းဖြည်းချင်းတော့တက်လာပါတယ်။ဟိုဒါပေမဲ့ဒီကတည်းကပို့ပြီးတော့ငွေပုံမှန်အတိုင်းရောက်ဖို့အတွက်ကတော့ဒါနိုင်ငံကတဖို့တနေ့နေ့ဖြည့်တာဝန်ရှိတဲ့ပုံကိုယ်တွေကဖြည့်ရှင်းပြီးတော့အဲ့ဒါကိုနည်းနည်းလှုပ်ဆောင်ပေးရင်တော့အမြဲဆန်လေးဖြစ်သွားမယ်လို့ကျွန်တော်လည်းတော့မြင်ပါတယ်ဗျာ။
ရခိုင်ပြည်နယ်မောင်နှောမြို့နယ်နဲ့စစ်တွေမြို့နယ်မှာရှိတဲ့နေဆက်ကုန်သွယ်ရေးစခန်းတွေကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဂျင်းကြက်သွန်ပဲနဲ့တခြားစိုက်ပျိုးထွက်ကုန်ပစ္စည်းတွေတင်ပို့နေတယ်လို့အများဆုံးကတော့ရေချိုငါးတင်ပို့မှုဖြစ်တယ်လို့ကုန်သွယ်တွေကပြောပါတယ်။ပြီးခဲ့တဲ့ဇွန်လအတွက်မောင်နှောနယ်ဆက်ကုန်သွယ်ရေးစခန်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုကုန်ပစ္စည်းတင်ပို့မဲ့ပမာဏကိုပို့ကုန်ဒေါ်လာတသန်းသွင်းကုန်ဒေါ်လာ 3.33 သန်းနဲ့ကုန်သွယ်မှုပမာဏဒေါ်လာ 1.33 သန်းအထိလှုပ်ဆောင်ဖို့ရာထားခဲ့တာပါ။ဒါပေမဲ့လည်းဇွန်လ10ရက်နေ့ကနေ25ရက်နေ့အထိကာလအတွင်းဒီရာဓာချက်ရဲ့38ရာခိုင်နှုန်းလောက်သာလှုပ်ဆောင်နိုင်ခဲ့တယ်လို့ပြီးခဲ့တဲ့ဇွန်လ28ရက်နေ့ထုတ်စစ်ကောင်စီမြမအလင်းသတင်းစာမှာဖော်ပြထားပါတယ်ခင်ဗျာ။